နော်ကိုရီးယားနိုင်ငံကိုပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတာဟာထိရောက်မှုရှိပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အုတ်ချွတ်မှုဟာအချိန်ကြာလာတာနဲ့အမျှမတည်မငြိမ်ဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားကနေဘက်ပြောင်းခိုလုံလာသူအဆင့်မြင့်အရာရှိရီဂျွန်ဟိုးကတွစ်ဆုံဝင်းမြန်ကတခုမှပြောလိုက်ပါတယ်ရီဂျွန်ဟိုးဟာ2014ခုနှစ်ကဘက်ပြောင်းခိုလုံခဲ့သူဖြစ်ပြီးတော့သူ့ရဲ့ပထမအဦးဆုံးသတင်းဌာနရဲ့တွစ်ဆုံဝင်းမြန်မှုကိုအခုမှလောက်တာပါရီဂျွန်ဟိုးရဲ့အခုလိုပြောဆိုမှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အခုတပတ်တည်းမတွေ့ဆုံခင်မှာအခုလိုပေါ်ထွက်လာတာပါ။နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမှာအမေရိကန်တွေ့ရောတောင်ကိုရီးယားအတွက်ပါချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားအရေးကိုအဓိကထားပြီးတော့ပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ရီဂျွန်ဟိုးဟာမြောက်ကိုရီးယားလူ့သမားပါတီရဲ့အရေးပါတဲ့ဌာနတွေမှာအဆင့်မြင့်အရာရှိတဦးအနေနဲ့နှစ်ပေါင်း30တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအပြင်ကင်ဂျွန်အွန်ဆိုရအတွက်တိုက်ပြီးတော့အရေးကြီးတဲ့နိုင်ငံသားငွေရှာဖွေရေးကိစ္စတွေကိုပါသိမြင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။လောလောဆယ်နိုင်ငံတကာကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေကိုကန့်သတ်ထားလို့စီးပွားရေးအထိနာနေတဲ့အကြောင်းတွင်းထွက်ဓာတ်သတ္တုပစ္စည်းတွေပို့ကုန်တွေအပေါ်မှာပဲမြောက်ကိုရီးယားကအဓိကထားပြီးတော့ကုန်သွယ်နေရလားလို့လဲရီဂျွန်ဟွန်းကပြောပါတယ်